ကယားပြည်နယ်ဒေသခံတွေရဲ့အခေါ်ကရင်နီပြည်နယ်ရဲ့အရှိချမ်းကဒေါ်လျာခူကျေးရွာတဝိုက်မှာတော့ဒီကနေ့မေလ19ရက်နေ့အထိတိုက်ပွဲတွေဖြစ်ပွားနေတာ6ရက်ဇတိုက်ရှိသွားပြီလို့ဒေသခံပြည်သူတွေကပြောပါရတယ်။တိုက်ပွဲတွေအတွင်းမှာစစ်တပ်ကနေလေကြောင်းကနေတိုက်ခိုက်တဲ့အတွက်အရသာပြည်သူတွေရဲ့နေအိမ်တချို့ထိခိုက်ပျက်စီးခဲ့ပါတယ်။သတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
လီမော့ဆိုမြို့နယ်အရှိချမ်းမှာရှိတဲ့ဒေါ်လျာခူကျေးရွာနားမှာစစ်ကောင်စီတပ်တွေနဲ့ကရင်နီပူးပေါင်းတပ်တွေကြားရက်ဆက်တိုက်ပွဲတွေပြင်းထန်နေတာဒီနေ့ဆို6ရက်ရှိနေပါပြီ။စစ်တပ်ဘက်ကလက်နက်ကြီးတွေအပြင်လေကြောင်းတိုက်ခိုက်မှုတွေကြောင့်နေအိမ်တချို့ပျက်စီးသွားတယ်လို့ရွာခံတယောက်ကပြောပြပါရတယ်
။အခုချေတီးတဲ့တိုက်ပွဲပြင်းထန်နေတော့ပဲမင်းညာကလီဗီယန်လာတာဘယ်နဲ့ဇီလမ်တူလေနော်ဒီနဲဆိုလက်နက်ကြီးကနကနလာတော့အခုချေစီမပြီးနိုင်သေးဘူးပဲ။ဒီနေ့နေ့ပါဆို6ရက်ဆက်တိုက်ဆိုအော်စီကောက်စီဖက်ကမဆုတ်သေးတော့အဲသူတို့နေရာမှာပဲသူတို့ဆက်ဖြစ်ပြီးတယ်ဒမဲလေးနဲ့ကြီးခါကြတော့သူတို့ထူလာတဲ့ခါကြတော့ရွာခရီးသားမှကြတော့ဘောနော်ချိုးအိမ်ဒီလည်းဖြစ်စီဝသေးတယ်ဗျအာဟိုတယ်ကစီလီရှောင်းမှာတစ်ခေါက်လာကျဲဝသေးတယ်ဟိုတရားလေတော့မရဘူးဒမဲအိမ်နဲ့ချိုးစက်ကင်များတော့ဖြစ်စီဝရရှိတယ်ဗျ
ဒေါ်လျာခူနာရွာဝန်းကျင်ကစစ်ပေးရှောင်နေသူတွေပုန်းခိုနေတဲ့နေရာပေါ်မီလာ18ရက်နေ့မနက်အစောပိုင်းကလေရင်နဲ့ဘုံကျဲခဲ့တာမှာလူအထိကိမရှိပေမဲ့နေအိမ်တချို့ပျက်စီးခဲ့ပါတယ်စစ်ပေးရှောင်တွေတိမ်းရှောင်နေတဲ့ပတ်ဝန်းကျင်နားမှာလက်နက်ကြီးကြီးတွေကြားရောက်ပောက်ကွဲခဲ့တယ်လို့နောက်ထပ်ရွာခံတယောက်ကပြောပြပါတယ
်ဒီမနက်ကျတော့ကြားတော့အများကြီးပဲမနက်တော့မမြင်ဘယ်နဲ့လောက်မှမတွေ့ရွာအနောက်ပဲလည်းကြားရရွာဖလျားတလားခုအဲ့ဘက်မှာလည်းကြားရရွာပေးရပေါ့ဒီခါရောအဲ့တော့ကြတော့မကြည့်စမ်းမတော့အိမ်မှာပဲနေနေဆော့ပြီးမတွားရဲဆိုတော့လေအိမ်မှာပဲနေနေဆိုတော့မနေ့ဆိုလည်းတော့လျှောက်ပဲမှာအေးအကလောက်ဖြစ်စီရော
မေလ18ရက်နေ့ကပဲဘောလခဲမြို့မြောက်ဖက်ကစောလုံးကြီးရွာကိုစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်18နှစ်အရွယ်အမျိုးသမီးတဦးသေဆုံးပြီးတော့4ဦးဒဏ်ရာရခဲ့ပါတယ်ဆေးရုံအဆောက်အဦးနှလုံးလူနေအိမ်6လုံးပျက်စီးခဲ့တယ်လို့ဘောလခဲပြည်သူ့ကာကွယ်ရေးအဖွဲ့သတင်းတာဝန်ခံက VOA ကိုပြောဆိုထားပါတယ်။ကရင်နီနယ်ထဲမှာဖြစ်နေတဲ့တိုက်ပွဲတွေအတွင်းစစ်တပ်ဘက်ကအရသာပြည်သူတွေရှိရာဘက်တွေကိုမကြာခဏပစ်ခတ်လေရှိတယ်လို့ဒေသခံတွေကပြောကြပါတယ်
။ရှင်းနိုင်ဆိုတော့ဟိုကိုရလေးမှာကိုအေးစစ်ပြည်နေချင်တော့ဘောနော်စစ်ကောင်စီတာစီချောက်ပြီးဆိုရတော့ပို့ပြီးတော့စီပြီးတော့ဘောနော်ရလေးလည်းနွားနေပြောရလေးကအိမ်လေးမှာပြင်းနေရှင်တယ်အဲအဲ့လိုမျိုးအေးစစ်နဲ့ပြင်းနေချင်တယ်
ကုလိုချီနေကြောင့်စစ်ပေးလွတ်ရာတိမ်းရှောင်ခိုလုံနေကြတဲ့ရွာသားတွေဟာနေအိမ်ပြန်ဖို့စိုးရိမ်နေကြတာဖြစ်ပါတယ်ခင်ဗျာ
။ကရင်ပြည်နယ်ကဒေါ်လျာခူဘက်မှာဆေးရည်ပြင်းထန်နေတဲ့အခြေအနေကိုကိုရန်နိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။